ဟုတ်ကဲ့ပါတရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှကြီးရဲ့အထူးကိုယ်စားလှယ်မစ္စတာတန့်ရှီဂျွန်းဟာမြန်မာနိုင်ငံကိုတတိယကြိမ်လာရောက်တာဖြစ်ပြီးဒီနေ့မနက်ပိုင်းမှာတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာအထူးကဆွေးနွေးခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းက VOA ကိုအခုလိုပြောပါတယ
်အဓိကတော့တရုတ်နိုင်ငံရဲ့အာရှကြီးရဲ့အထူးကိုယ်စားလှယ်ဒီမြန်မာနိုင်ငံရဲ့လုပ်ငန်းတွေတိုင်းမှာထက်ထက်ဝင်ပါဝင်ဆောင်ရွက်နေတဲ့ဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်ညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ကျွန်တော်ဒီစိတ်ဖွင့်နေဖြစ်ပါတယ်။ပြီးရင်တရုတ်မြန်မာနိုင်ငံနေကတိတာကြီးကြီးလုံခြုံရေးတရားဥပဒေစိုးမိုးရေးဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖြစ်ပါတယ်။တရုတ်မြန်မာနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာမှုနဲ့ဆက်ဆံရေးပုံမှုတိုးမြင့်သွားမယ်ဒါအကြီးထားတဲ့ကျွန်တော်ဆွေးနွေးဖြစ်ပါတယ
်။ဒီတရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှကြီးရအထူးကိုယ်စားလှယ်ဟာအထင်းသိမ်းခံရသူဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပွဲရှိမရှိမေးမြန်းရမှာတော့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြန်ကြားပါတယ
်ကျွန်တော်သိရတဲ့လောက်ကတော့ဒီသက်ဆိုင်ရာဟိုဗိုလ်ချုပ်ကြီးရတဲ့ဦးကြီးရဖွင့်နေလဲတွေ့ပြီးနိုင်ငံရေးဝန်ကြီးဌာနအပြင်တော့သက်ဆိုင်ရာဝန်ကြီးဌာနတွေကအတိတ်ဘို့ရှိပါမယ်ဒါနဲ့အစီအစဉ်တွေတော့မရှိပါဘူ
းမနေ့က29ရက်နေ့ကတော့အမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးညှိနှိုင်းဖော်ဆောင်ရေးကော်မတီဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာလည်းနေဆက်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အခေါင်အထည်ဖော်မှုတွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်တရုတ်နိုင်ငံခြေဆိုင်မြန်မာနိုင်ငံရေးသုံးသက်သူဒေါက်တာလှကျော်စောကတော့လောလောဆယ်တရုတ်နိုင်ငံဟာအွန်လိုင်းကနေကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုအလေးထားဆောင်ရွက်နေတာကြောင့်ဒီချက်တွေလည်းထက်သွင်းဆွေးနွေးနိုင်ကြောင်းသုံးသက်ပြောဆိုပါတယ်
ခုသူတို့ဟိုတရုတ်ကအကြီးအကျယ်လိုက်နေတာကတော့ဟိုအင်တာနက်ကနေငွေလိမ်နဲ့ခိုင်းနေလေအဲငွေလိမ်နဲ့ခိုင်းနေရအဲအမေနမိတ်တွေကျော်ပြီးတော့တရုတ်ပြည်ကလူတွေနဲ့ဗမာပြည်ကတချို့လူတွေနဲ့ပေါင်းပြီးတော့လူတွေခိုးထုတ်တာတွေနောက်တစ်ခုကအဲဟိုအင်တာနက်ကနေပြီးတော့လိမ်နေဟာဒီပေါ့ဗျာအဲ့ဒီအဖွဲ့တွေကများသောအားဖြင့်ဝါတို့မုံလားတို့နဲ့ကပ်နေပဲဖြစ်တော့အဲ့ဒီဟာလည်းဖြစ်တယ်နောက်ပြည်တွင်းနဲ့လည်းဟိုဆိုရအောင်လေဆက်ဆံမှုလူလေဆိုပြီးလာတာလည်းဖြစ်နိုင်တယ
်။ဒီလ25ရက်နေ့နိုင်ငံခြားရေးဝန်ကြီးဦးတန်းဆွေနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်သံတမန်ကြီးမစ္စတာရှန်ခိုင်တို့တွေ့ဆုံတာမှာလည်းမြန်မာနိုင်ငံအတွင်းဆက်သွယ်ရေးလိမ်ညာမှုအွန်လိုင်းလောင်းကစားမှုတွေကိုပူးပေါင်းတိုက်ဖြတ်ဖို့အရေးဆွေးနွေးခဲ့ကြပါတယ်။အခုအာရှကြီးရာထူးကိုယ်စားလှယ်မစ္စတာတန့်ရှီဂျွန်းရဲ့မြန်မာပြည်ခီးစင်မှာနောက်ထပ်ဆွေးနွေးပွဲရှိတဲ့အချက်ကိုလည်းဒေါက်တာလှကျော်စောကအခုလိုထောက်ပြပါတယ်
။နောက်တစ်ခုကတော့သူတို့ဒီလစ်ကောင်ကနီးမှာဟိုပိုလာမစီမံကိန်းကြီးနဲ့ပတ်သက်လို့ forum လုပ်ဖို့ရှိတယ်လေ။အဲ့ forum မှာသူတို့ကပိုလာမစီမံကိန်းကြီးဘလောက်အောင်မြင်လဲဘလောက်မအောင်မြင်ဘူးလဲနောက်ပြီးတော့ဘာဖြစ်လို့မအောင်မြင်လဲပါလဲဆိုတာသူတို့ဟိုဆွေးနွေးပွဲလုပ်ဖို့ရှိတယ်။ဟိုပထမတစ်ခါတော့တော့ဒေါအောင်ဆန်းစုကြည်တို့လာတာတွေ့ရတယ်။ခုကဗမာပြည်ကအကက်ဆုံးဖြစ်နေတာကို
သူတို့ဒီမြေသားကနေကလာဟုတ်လည်းပေါက်သွားပြီလေလာဟုတ်ကနေပြီးတော့ထိုင်းကိုဆက်တဲ့လမ်းကလည်းထိုင်းနယ်စပ်တောင်ရောက်နေပြီလို့ပြောတယ်နောက်ပြီးတော့ China Pakistan Economic Corridor ရလည်းပေါက်သွားပြီလေအဲ့တော့ဗမာပြည်ကဟိုရွှေလျန်းပြီးတော့ကြောက်ဖြူအဲ့ဒီဟာကလုံးဝမရဘူးဖြစ်နေလေစကိုင်းတိုင်းတို့ဘာလို့ဖြစ်ရမှာဆိုတော့အဲ့တော့ဗမာပြည်ရဲ့ငြိမ်းချမ်းရေးကိုလည်းသူကနည်းနည်းဟိုတိုက်တိုက်တင်းတင်းလှုပ်ချင်လို့လည်းဖြစ်နေတယ်
တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှကြီးရအထူးကိုယ်စားလှယ်ဟာ2022ခုနှစ်ဒီဇင်ဘာလကုန်ပိုင်းကတစ်ချိန်နဲ့ဒီနှစ်2023ခုနှစ်မတ်လမှာတစ်ချိန်လာရောက်ခဲ့ပြီးဖြစ်ပါတယ်ဒီခီးစဉ်တွေမှာတော့စစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံခဲ့တယ်လို့တရုတ်မြန်မာနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံတာတွေလည်းရှိခဲ့ပါတယ်ဒီတစ်ချိန်မှာရောတိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဆုံမလားဆိုတာကိုတော့အသေးအချာမသိရသေးပါဘူးခင်ဗျ